နီပေါ်နိုင်ငံမှာနှစ်ပေါင်း80အတွင်းလူသေပြောက်အများဆုံးငလျင်ကြီးလှုပ်တာကနေတေဆုံးလူ1300ကျော်သွားပြီဖြစ်ပြီးထပ်တိုးလာမယ်လို့ခန့်မှန်းထားပါတယ်။ငလျင်ဘေးဒုက္ခကိုရင်ဆိုင်ရမှာနီပေါ်အစိုးရကိုကူညီဖို့အမေရိကန်ပြည်တော်စုနဲ့တခြားနိုင်ငံတွေကတဘာဝဘီယင်တွေဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့တွေကိုလွှတ်ထားပါတယ်။ပြင်ယာ9.8%တဲ့ငလျင်ကြီးဟာကတ်မန်ဒူမြို့တော်ရဲ့အနောက်မြောက်ဘက်ကိုစနေနေ့ကဗဟိုပြုလှုပ်ခတ်သွားပြီးမြို့တော်ရဲ့သမိုင်းဝင်အချက်ချာနေရာအများစုပျက်စီးသွားပါတယ်။ငလျင်ဟာအရှေ့ဘက်ထိရိုက်ခတ်ပြီးကမ္ဘာအမြင့်ဆုံးအီဝရက်တောင်မှာပါလှုပ်ခတ်တာကြောင့်တောင်တသမား10ဦးထက်မနည်းတည်ဆုံးပြီးတော့အခြေစိုက်စခန်းတစ်ခုလုံးမြေကြီးအောက်ရောက်သွားပါတယ်။ကတ်မန်ဒူမြို့တော်မြောက်ဘက်မိုင်ယာပေါင်းများစွာဝေးတဲ့တိဘက်ကိုပိုင်ဥချုပ်ခွင့်ရဒေသမှာတည်ဆုံးသူနဲ့အပြည့်အစည်းအကြီးအကျယ်ရှိခဲ့တယ်ဆိုတာကိုသတင်းရင်းမြစ်တွေကတနင်္လာနေ့အစောပိုင်းမှာ VOA ကိုပြောကြားပါတယ်။အိန္ဒိယနိုင်ငံမှာလူ32ဦးထက်မနည်းတည်ဆုံးသလိုငလျင်ဘူဂျက်နဲ့ဝေးတဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်နဲ့ကျယ်ပြန့်ပြီးဝေးလံတဲ့နီပေါ်တရုတ်နယ်စပ်တစ်လျှောက်ဒေသတွေမှာထိခိုက်တည်ဆုံးပျက်စီးတာတွေရှိခဲ့ပါတယ်။သစ္ဆုံးရသူတွေအတွက်ဝန်ထဲကြည့်ခွဲရပါကြောင်းအမေရိကန်ပြည်ထောင်စုကပြောပြီးကူညီကယ်ဆယ်ရေးအတွက်အမေရိကန်ဒေါ်လာတစ်သန်းချက်ချင်းအကူအညီပေးမယ်လို့ပြောပါတယ်။ငလျင်ဟာဒေသစံတော်ကြီးနေလေပိုင်းလောက်မှာကတ်မန်ဒူမြို့တော်အနောက်မြောက်ဘက်မိုင်90နီးပါးအကွာမြေအောက်9မိုင်ကျော်မှာဗဟိုပြုပြီးလွတ်ခတ်သွားတာပါ။စနေနေ့ကလွတ်ခတ်ခဲ့တဲ့အဲ့ဒီငလျင်ဟာနီပေါ်နိုင်ငံမှာ81နှစ်အတွင်းအင်အားအပြင်းဆုံးငလျင်ပါ။ဒီအရင်အပြင်းထန်ဆုံးလွတ်ခတ်ခဲ့တာက1934ခုနှစ်ကဖြစ်ပြီးလူပေါင်း1000ကျော်တည်ဆုံးခဲ့ပါတယ်။